ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှနိုဝင်ဘာလ29ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲကိုစီးပွားရေးလုပ်ငန်းတွေမှာလူခွင့်ရေးချိုးဖောက်မှုနှေးပါအောင်ဘယ်လိုစောင့်ကြည့်ကာကွယ်သင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့ပြီးနိုင်ငံသားယင်းနှိမ့်ညွှန်မှုတွေဖိတ်ခေါ်နေတဲ့မြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာဘယ်လိုစိန်ခေါ်ချက်တွေရှိသလဲဆိုတာကို Equality မြန်မာလူခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတက်ရောက်ဟောပြောဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုညံဝင်းအောင်ကမေးမြန်းရမှာဦးအောင်မျိုးမင်းကအခုလိုစပြီးရှင်းပြပါတယ်
။အကြောင်းအရာကတော့လူခွင့်ရေးနဲ့စီးပွားရေးလုပ်ငန်းတွေဘယ်လိုဆက်ဆံနေလဲ။အရက်ဖက်လူမှုဖွဲ့စည်းတွေနဲ့အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်ပြီးတော့လူခွင့်ရေးကိုကာကွယ်စောင့်ရှောက်နိုင်မလဲဆိုတဲ့အကြောင်းအရာဆွေးနွေးရဖြစ်ပါတယ်။ဒီနေရာမှာလက်ရှိမြန်မာနိုင်ငံအပါအဝင်နိုင်ငံတွေမှာစီးပွားရေးယင်းနှိမ့်ညွှန်မှုတွေကျွန်တော်တို့ခေါ်နေတာရှိတယ်။ဒါပေမဲ့စီးပွားရေးယင်းနှိမ့်ညွှန်မှုတွေလှုပ်ဆောင်တဲ့အခါမှာတခါတလေစီးပွားရေးဖွံ့ဖြိုးတိုးတက်မှုပဲကြည့်ပြီးလူခွင့်ရေးရနော်ထည့်သွင်းစဉ်းစားတာမရှိတဲ့အချိန်တွေဒါတွေကာကွယ်တားဆီးဖို့အတွက်စဉ်းစားတာမျိုးတွေရှိတယ်။နောက်တစ်ခုကဒီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လူခွင့်ရေးကိုသဘောပေါက်ပြီးတော့လူခွင့်လှုပ်ရှားမှုတွေလူခွင့်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုအားပေးကူညီမှုလှုပ်ဆောင်ခြင်းကလည်းအကျိုးရှိနိုင်တယ်။ဒါကကျွန်တော်တို့ပုံမှန်အားကောင်းတဲ့ကဘာတိကြီးကိုဒါမှမဟုတ်ရှင်ဖွံ့ဖြိုးတိုးတက်မှုကိုဖန်တီးနိုင်တယ်ဆိုတဲ့အယူဆနဲ့ဆွေးနွေးကြတာများပါတယ်ခင်ဗျ။ဟု
တ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာကုမ္ပဏီအများစုကိုခြုံကြည့်ရင်လူအခွင့်ရေးဘိုင်းနဲ့ပတ်သက်ပြီးတော့ကင်တွယ်ဖြည့်ရှင်းပေးနေတဲ့အနေအထားတွေရောဥောမျိုးမင်းတို့လေ့လာတွေ့ရှိရလား
ဒီလိုမျိုးကုမ္ပဏီတွေယင်းနှိမ့်ညွှန်မှုလုပ်တဲ့သူတွေနဲ့လူအခွင့်ကိုလေးစားမယ်အနေအဆုံးစံချိန်တစ်ခုကိုကုလသမဂ္ဂမှာဖော်ဆောင်ထားပြီးတာဖြစ်ပါတယ်ဒါပေမဲ့နိုင်ငံတိုင်းမှာရှိတဲ့ကုမ္ပဏီကြီးတွေမလိုက်နာကြပါဘူး
။အဲ့တော့ခုနကဦးအောင်မျိုးမင်းပြောသွားတဲ့ဟိုအနေဆုံးစောင့်ရှောက်ရမယ့်ဟလာစံချိန်စညွန့်တွေဆိုတာကဘယ်လိုဟာမျိုးလဲခင်ဗျ။ဟု
တ်ကဲ့ကုလသမဂ္ဂမှာသတ်မှတ်ထားတဲ့အနေဆုံးစီးပွားရေးဆိုင်ရာလူခွင့်ဆိုင်ရာသဘောတူညီချက်အချက်ဖြစ်ပါတယ် Minimum Standard ပါ။အဲ့ဒီမှာပါဆိုလို့ထားသလိုကျွန်တော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုလှုပ်ဆောင်တာအခွင့်အရေးတရားဖြစ်ပါတယ်။ဒါပေမဲ့ကိုယ့်ရဲ့အခွင့်အရေးလှုပ်ဆောင်မှုကြောင့်ဒေသခံတွေရဲ့လူမှုရေးကျန်းမာရေးထိခိုက်တဲ့အရာမျိုးအထူးသဖြင့်အခုပြောနေကြတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုမဖြစ်အောင်ကျွန်တော်တို့ right to information တည်င်းရရှိခွင့် right to participation ဒေသခံပြည်သူတွေပါဝင်ခွင့်နဲ့ right to remedy လို့ခေါ်တဲ့ရောကြီးရရှိခွင့်ထားတဲ့ဒီ framework တိုင်းမှာလှုပ်ဆောင်ရမယ်ဆိုတဲ့အကြံပေးပါတယ်နောက်တစ်ခုကဒီကုမ္ပဏီကြီးတွေမှာရှိသောကိစ္စတွေမှာကလေးလူသမားပါဝင်အလုပ်သမားတွေပေါ်မှာအမြန်ထုတ်တဲ့အရာမျိုးမရှိတဲ့ policy ချမှတ်ရမယ်ဒါကလိမ်မိုင်းဆိုင်ရာစော်ကားမှုမရှိသောခွဲခြားမှုမရှိသော policy ချမှတ်မယ်ဆိုရည်ပူရပြောထားတဲ့အချက်တွေပါဝင်ပါတယ
်အဲ့တော့မြန်မာနိုင်ငံကမြန်မာစီးပွားရေးလုပ်ငန်းရှင်ကုမ္ပဏီတွေဒါမှမဟုတ်ရင်ဟလာပြပလာတဲ့ကုမ္ပဏီတွေကိုကြည့်ရင်လူအခွင့်အရေးချိုးဖောက်တဲ့ဒါရကတွေဘာကြီးရှိနေလဲခင်ဗျကျွန
်တော်တို့တိုင်းပြည်မှာကတော့လေယာဉ်ပြဿနာကအကြီးအမားဆုံးဖြစ်မယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ညီရာကိုတင်းဆဲပြီးရောကြီးမရရှိတဲ့အချက်ကပထမအောင်ဆုံးကြုံတွေ့ရတဲ့အခက်အခဲဖြစ်ပါတယ်။နောက်တစ်ခုကတော့အထည်ချုပ်ဆက်ယုံလိုမျိုးတခြားသောစားတောက်ကုန်ဆက်ယုံတွေမှာအခြေခံအလုပ်သမားလစာနဲ့အခြေခံအလုပ်သမားအခွင့်အရေးအပန်းဖြေအနာယူခွင့်ပါဝင်ကျန်းမာရေးစောင့်ရှောက်ပိုင်ခွင့်မရှိတဲ့ပြဿနာပါ။ဒါကတော်တော်များများကိုအထည်ချုပ်ဆက်ယုံတွေမှာကြုံတွေ့နေရတယ်။နောက်တစ်ခါမှာအလုပ်သမားတမကဖွဲ့စည်းခွင့်ရှိတယ်လို့ဆိုပေမဲ့တကယ်တမ်းကျွန်တော်လှုပ်ဆောင်တဲ့ချိန်မှာအလုပ်သမားဥပဒေတိုင်းမကာကွယ်ဘဲနဲ့ထုတ်ပြစ်တာတွေအပြစ်ပေးအရေးယူတာရှိနေတာကျွန်တော်တိုင်းပြည်မှာကြုံတွေ့ရပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ကလေးအလုပ်သမားကိစ္စပါ
။ဆိုတဲ့အခါကျတော့ဒီစီးပွားရေးလုပ်ငန်းရှင်တွေနဲ့လူအခွင့်အရေးကိစ္စကြားမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရော
အခုဒီကျွန်တော်တို့ဆွေးနွေးပွဲမှာကတော့အရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ကောစီးပွားရေးလုပ်ငန်းရှင်တွေရဲ့အကူအညီနဲ့ကျွန်တော်လုပ်နိုင်မလားဆိုတဲ့မေးခွန်းတွေရှိလာပါတယ်။အမှန်တော့လူခွင့်ရေးကာကွယ်စောင့်ရှောက်တဲ့စိတ်ဓာတ်မျိုးရှိတဲ့ကုမ္ပဏီတွေကတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အားကောင်းလာအောင်လှုပ်ဆောင်နေတယ်။ဒါပေမဲ့တော်တော်များများကအရက်ဖက်လူမှုအဖွဲ့အစည်းတွေ CSO တွေဆိုလို့ရှိရင်ပြဿနာရှာတဲ့လူမျိုးနဲ့မြင်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေမရှိကြဘူး။ဒါကြောင့်မလို့တန်တရားတွေဖြည့်ရှုဖြတ်ဖို့အတွက်ကတော့အစိုးရနဲ့စီးပွားရေးကော်မရှင်ပိုင်ရှင်ကြီးတွေတွေ့ဆုံတဲ့နေရာတိုင်းနေရာတိုင်းမှာအရက်ဖက်လူမှုဖွဲ့စည်းတွေကတရားဝင်ပါဝင်ခွင့်ရှိပြီးတော့အမြင်တွေကိုဖလှယ်ခွင့်ပူးပေါင်းဆောင်ရွက်နိုင်တဲ့အခွင့်အရေးတွေရှိတဲ့လို့ပြောပါတယ
်။ဟုတ်ကဲ့အဲ့တော့ဒီလူအခွင့်အရေးချိုးဖောက်ခံရတာတွေကိုဒီအစိုးရကိုယ်တိုင်ကဝိုင်းဝန်းပြီးတော့ဟလာကာကွယ်ဖို့အတွက်ဘယ်လောက်ထိပူးပေါင်းဆောင်ရွက်မှုတွေရှိနေပါသလဲ။
ဒီဟာမျိုးလှုပ်ဆောင်မှုအတွက်ကတော့ကျွန်တော်တို့အစိုးရရဲ့ပူးပေါင်းပါဝင်မှုကအရင်အရေးကြီးပါတယ်။ နိုင်ငံခြားရင်းနှီးမြုပ်နှံမှုဥပဒေမှာအမြတ်ဆုံးတစ်ခုလည်းမရှိဘဲနဲ့တဘာဝတယံစာတအပါဝင်အလုသမာနောက်တစ်ခါဒေသခံလူတုရဲ့အခွင့်အရေးပေါ်မှာထိခိုက်ပြီးတော့အမြတ်ထုတ်တာမဖြစ်ဖို့အတွက်ကာကွယ်ပေးသောအချက်တွေဥပဒေထဲမှာပါဝင်မှုအတွက်လှုပ်ဆောင်မိဖို့လိုအပ်ပါတယ်ဒါအောင်တိတိကျဖော်ပြထားတာမရှိသေးပါဘူးနောက်ထပ်တစ်ခုကတော့ဒါမျိုးဖြစ်လာလို့ရှိရင်တိုင်ကြားနိုင်မဲ့လွတ်လပ်သောရန်နေရာမရှိသေးပါဘူး
equality မြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။နိုဝင်ဘာလ28ရက်နေ့28ရက်နေ့ရက်ကြာကျင်းပနေတဲ့ Geneva ဆွေးနွေးပွဲကိုလူခွင့်ရေးကောင်စီဖွဲ့ဝင်နိုင်ငံတွေတက်ရောက်ကြသလို Microsoft လို့ကမ္ဘာကုမ္ပဏီကြီးတချို့ကကိုယ်စားလှယ်တွေလည်းတက်ရောက်ပြီးနိုင်ငံအသီးသီးကအရက်ဖက်လူမှုအဖွဲ့စည်းဦးဆောင်သူတွေလည်းတက်ရောက်ခဲ့ကြပါရှင်။